မင်္ဂလာပါခင်ဗျာဒီတစ်ပတ်မမသားသားစကားများစီစဉ်ပါထူးထူးခြားခြားသတိထားမိတဲ့ပြောစကားတချို့ကိုပထမဆုံးပြန်ဖောက်သည်ချလိုပါတယ်ရှမ်းပြည်တောင်ပိုင်းရွှေညောင်မြို့နယ်ကွန်လုံကျေးရွာအုပ်စုရေဘူးရွာကတောင်သူတူမိမိကိုမိမိမိရှုတတ်သေးခဲ့ရတာဟာတက်ဆိုင်ရာတက်အရာရှိပိုင်းကစွန့်လွတ်တင်တာကိုမစွန့်လွတ်ခဲ့လို့အခုလိုဖြစ်ရတာလို့အငိမ့်စားဘိုးချုပ်တူဖြစ်သူလွတ်တော်မြေယာကော်မရှင်ဥက္ကဋ္ဌဦးတင်ထွတ်ကတရားဝင်တင်ပြပြောကြားလိုက်ပါတယ်မေလ22ရက်နေ့လွတ်တော်အစည်းအဝေးမှာဦးတင်ထွတ်ကအခုလိုတင်ပြခဲ့တာဖြစ်ပြီးစွန့်လွတ်တဲ့မြေကိုမစွန့်လွတ်ဘဲအကြောင်းမျိုးမျိုးပြတင်းစီထားကြောင်းစွန့်လွတ်ပေးတဲ့မြေကိုမစွန့်လွတ်တဲ့အပြင်မသက်ဆိုင်သူတွေကဒီနေရာတွေကိုအပိုင်ရောက်ထားရလည်းရှိတဲ့အကြောင်းတင်းစီခံထားတဲ့လယ်မြေကိုပြန်မရလို့တောင်သူတူမိရှုပ်ပြီးအဆုံးစီရင်သွားတယ်ဆိုတဲ့သတင်းတွေသတင်းမီဒီယာတွေမှာတွေ့ရကြောင်းတင်ပြခဲ့တယ်လို့သိရပါတယ်436ပဲဖြစ်စေ59ဆောက်လုံးကိုပဲဖြစ်စေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ဆောင်ရမှာပြည်သူတွေမထိခိုက်မနစ်နာတဲ့နီးလန်းကိုသာ NLD ပါတီအနေနဲ့ရွေးချယ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ်မေလ23ရက်နေ့ကကချင်ပြည်နယ်ပူတောက်ခီးစင်မှာဒေါ်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်59ဆောက်အပြင်ဒီမိုကရေစီစံနှုန်းဆန်ထားတဲ့နဲ့မကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်တွေကိုပြင်ဖို့ကျမတို့ဘယ်လိုလုပ်မလဲဆိုရင်ကျမတို့ဘယ်လိုပဲလုပ်လို့ကျမတို့ပြည်သူမနစ်နာတဲ့ညီနဲ့ပြည်သူမထိခိုက်တဲ့ညီကိုပဲကျမတို့ရွေးမှာကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒါကိုစဉ်းစားထားတော့ရှိပါမယ်ပြောစင်ပြောလိုက်တဲ့အခါမှာပြောမှာပါ
ကျင်ညာချက်ထုတ်တယ်ဆိုတာဟာနိုင်ငံရေးလှုပ်ဆောင်ချက်တရက်တာဖြစ်ပြီးသတင်းမီဒီယာတွေအနေနဲ့နိုင်ငံရေးလှုပ်ဆောင်နေသူတွေကိုကျင်ညာချက်ထုတ်တဲ့နိုင်ငံရေးလို့ဝေဖန်ခွင့်ရှိဖို့အသက်တွေဘဝတွေရင်းနှီးခဲ့ရပါတယ်လို့88မျိုးဆက်အကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်ငံပြောကြားလိုက်ပါတယ်။မေလ29ရက်နေ့က NLD ပါတီနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူဖွဲ့စည်းလို့ပူးတွဲကြေညာချက်ထုတ်ပြန်တဲ့အခမ်းအနားမှာသတင်းတောက်တူရဲ့မိကွန်းကိုကိုမင်းကိုနိုင်ငံအခုလိုတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်
။ကျွန်တော်တို့ကိုယ်စကားကိုတာဝန်ယူရတဲ့ဖြစ်ကြရအောင်ပေါ့နော်။လူကြီးလူကောင်းဆက်ဆံရေးမျိုးလည်းကျွန်တော်တို့ကြံပါတယ်။အဲ့တော့ကြေညာချက်နိုင်ငံရေးဆိုတဲ့စကားလုံးကိုကျွန်တော်ပြန်ပြီးတော့ဆင်းပါမယ်။အခုဒီလိုကျွန်တော်တို့လွတ်လပ်လပ်လပ်တည်နေယူခွင့်ရလာတယ်ဆိုတာလေအသက်တွေဘဝတွေအများကြီးပြီးမှရလာတာပေါ့အရင်တုန်းကတင်ညာချက်တစ်ခုထုတ်မယ်ဆိုရင်တော့မှဒီလိုအခွင့်အရေးမျိုးမရဘူးအဲ့တော့ဒီရလာတဲ့အခွင့်အရေးကကျွန်တော်သိတံမိုးထားတာဘာဖြစ်လို့လဲဆိုတော့ဟိုခုရှေ့တွင်အသက်တွေအများကြီးပေးသွားခဲ့တဲ့လူတွေရဲ့ခင်းခဲ့တဲ့လမ်းဒီဥစ္စာကဘဝတွေလည်းအများကြီးပေးကြတယ်သိကောင်းတဲ့အလုပ်ပါအမှန်တကယ်ကမီဒီယာနဲ့ကျွန်တော်တို့ချစ်တွေ့ခွင့်ရတယ်လွတ်လပ်ခွင့်ရတယ်ကျွန်တော်တို့ပြောချင်တာတွေပြောလို့ရတယ်အဲ့တော့အဲ့ဒီမှာတင်လမ်းဆုံးသွားတယ်ဆိုရင်တော့ပြင်ညာချက်ထုတ်တဲ့နိုင်ငံရင်းမျှပါလို့စွတ်စွဲခွင့်ရှိပါတယ်ဒီလိုပြင်ညာချက်ထုတ်တယ်ဆိုတာကအလုံးပေါင်းများစွာတွေကတစ်ခုပဲဖြစ်တယ
်ရန်ကုန်မြို့နယ်ကဧက90ကျယ်ရှိတဲ့ရေကူးတန်လွင်ယုံဝင်းကိုပုဂ္ဂလိကကုမ္ပဏီတစ်ခုတည်းကိုရည်ရွယ်တဲ့စီးမင်းတွေနဲ့နှစ်ရှည်လွှဲပြောင်းပေးဖို့တင်တာခေါ်တာဟာကုမ္ပဏီတစ်ခုရဲ့အကျိုးစီးပွားကိုသာရှေ့ရှုနေတဲ့အပြင်အစိုးရရဲ့သမိုင်းမှာဖျက်မရတဲ့အမဲစက်ကြီးတစ်ခုတင်ကြံရစ်မှာဖြစ်တယ်လို့ရန်ကုန်မြို့တော်ဝန်ဟောင်းတူဖြစ်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းကသတိပေးပြောကြားလိုက်ပါတယ်ရေကူးအတန်းလုံးယုံဟောင်းတင်တာဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဒီတင်တာကိုရပ်ဆိုင်းပေးဖို့လွတ်တော်မှာတင်ပြစဉ်ဦးအောင်သိန်းလင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်ကုမ္ပဏီတစ်ခုအတွက်ငါတလောအကျိုးမြတ်ရေရှည်အကျိုးမြတ်တွေအမြောက်များရရှိစေမှာဖြစ်တဲ့အတွက်ဒီတင်တာခေါ်ယူမှုကိုပြန်လည်တုံ့တက်ပြီးဒီစီမံကိန်းဆောင်ရွက်ဖို့တင့်မတင့်ပြန်တုံ့တက်တင်ပါလေဒီလိုပွင့်လင်းမြင်သာမှုမရှိပဲကုမ္ပဏီတစ်ခုကိုသာညှို့နဲ့တင်တာစီးမင်းတွေနဲ့ရေကူးတန်လွင်ဆက်ရုံဝင်ဟောင်းတွေကမြေ90ကိုပုဂ္ဂလိကကုမ္ပဏီကိုအပိုင်ပေးလိုက်မယ်ဆိုရင်နိုင်ငံတော်အစိုးရပေါ်မှာပြည်သူလူထုရဲ့ယုံကြည်ကိုးစားမှုရှားစင်းသွားနိုင်ပါတယ်အတွင်ကူပြောင်းရေးအစိုးရတရားအနေနဲ့တွေ့ကြုံရင်ဆိုင်နေရတဲ့စိန်ခေါ်မှုအကြက်တဲတွေအပြင်နောက်ထပ်အကြက်တဲတစ်ခုထပ်မံတွေ့ကြုံရနိုင်ပါတယ်အစိုးရတရားတမိုင်းမှာလည်းဖြစ်မြရတဲ့အမဲစက်ကြီးဖြစ်အစဉ်ဆက်တင်ကြန်နေမှာဖြစ်ပါတယ
်လွတ်တော်ကိုယ်စားလှယ်တွေအိမ်ငိုက်တာတွေကိုဓာတ်ပုံဗီဒီယိုတွေရိုက်ပြီးမီဒီယာတွေမှာဖော်ပြတာတွေရှိတဲ့အတွက်သတင်းတောက်တွေကိုလွတ်တော်ကြားနာပွဲတွေမှာကိုယ်တိုင်တက်ရောက်သတင်းရယူခွင့်ပိတ်ပင်လိုက်တာဟာထမေဘူးရှာလွှဲတဲ့လုပ်ရပါလို့မြို့သားလွတ်တော်ကိုယ်စားလှယ်ဦးခိုင်မော်ကြီးကပြောကြားလိုက်ပါတယ်မေလ26ရက်နေ့ကကျင်းပတဲ့လွတ်တော်အစည်းအဝေးကစပြီးတော့လွှတ်တော်အစည်းအဝေးတွေကိုထုတ်လွှင့်ပြသနေတဲ့ TV ဖန်သားပြင်ကတစင်သာရိုက်ကူးဖို့လွှတ်တော်အာဏာပိုင်တွေကတားမြစ်ပိတ်ပင်ပြီးမေလ28ရက်နေ့ကဥခိုင်မော်ကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီလွှတ်တော်မှာအာဏာချက်တွေရှိတယ်။ဟုတ်ပြီအိမ်ငိုက်တာရှိမှရှိမယ်။တစုံတရာကိစ္စတွေရှိမှရှိမယ်။အဲ့ဒါကလွှတ်တော်ကိုယ်စားလှယ်တဦးချင်းစီရဲ့တာဝန်ခံမှုတာဝန်ယူမှုပဲဖြစ်တယ
်။အ
ဲ့လွှတ်တော်ကိုယ်စားလှယ်တွေကကိုယ့်ရဲ့အာဏာချက်ကိုမပါစေချင်ရင်ကိုကောင်းအောင်နေပေါ့။အခုလွှတ်တော်တက်လာတာ လေးနှစ်ကျော်ငါးနှစ်ထဲရောက်ပြီအခုလွတ်တော်အင်ဂိမ်းဒါနောက်ဆုံးကစားနေကြပြီနောက်ဆုံးဆောင်ရွက်နေကြပြီဒီလိုအချိန်လေးမျိုးဘာလို့လူသိမခံကျင်ရမှာလဲဘာလို့လူသိမခံရဲရမှာလဲလူသိခံရဲရမှာကိုလုတ်တော်ကိုပြည်သူကိုတိ့ခွင့်ပေးရမယ်ကောင်းလာလူသိဖြစ်စေဆိုးလာလူသိဖြစ်စေဟုတ်ပြီလွတ်တော်မှာအခြားအရေးကြီးကိစ္စတွေပြည်သူတွေမသိစေချင်သေးဘူးဆိုရင်တကားပိတ်စီဝေးလုပ်လိုက်ပါဘယ်သူမှတိ့ခွင့်မပေးပါနဲ့ဒါပေမဲ့အဓိကပါလဲဆိုရင်လွတ်တော်ကိုယ်စားလှယ်ရဲ့အားနည်းချက်ကိုနော်တိမာစိုးလို့ဆိုတာမျိုးကဒါထမရည်ဘူးရှာလွဲတယ်လို့ပြောရမှာဖြစ်တယ
်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလတ်ဆွေကတော့လွတ်တော်ကြားနာပွဲတိုက်ရိုက်သတင်းရယူတာဟာဘောလုံးပွဲကိုကွန်းတဲ့ကိုယ်တိုင်သွားရောက်ကြည့်ရှုရတာနဲ့ခိုင်နိုင်ပြောကြလိုက်ပြီးလွတ်တော်ကိုယ်စားလှယ်အနေနဲ့မငိုက်ဖို့ကြိုးစားရမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ
်လွတ်ပွဲကိုများတို့ကွန်းနဲ့သွားကြည့်ရတယ်တူရဲကြည့်ရတယ်ဘယ်ဟာရတာရှိလက်ဖက်ရည်အိမ်မှာတောက်တာနဲ့ဆိုင်မှာတော့ရပါရရတယ်ဆိုင်မှာတော့ရရကိုယ့်အိမ်မှာကုဆတ်တာမကောင်းဘောလုံးပွဲလည်းဖြစ်နိုင်ရင်တော့ကိုင်းတော့သွားကြည့်တာအောက်ပါတော့နော်ငိုက်တဲ့လူကမငိုက်နဲ့ပေါ့ရလို့ဟုတ်လားငိုက်တာတပ်ဖို့ရိုက်ပြီးတော့တင်လဲဆိုမငိုက်နဲ့ပေါ့မငိုက်ငိုက်သွားရင်လည်းလူပဲဗျာငိုက်မှာပေါ့တော့ငိုက်မိတာပဲအဲ့ဒါငိုက်တာကိုတပ်ဖို့ရိုက်ပြီးတင်ပေါ့ဟုတ်တော့ဘာဖြစ်ပါလဲဒီစီမငိုက်နဲ့ပေါ့ငိုက်တော့လဲဝင်ခံလိုက်ပေါ့ဟုတ်တယ်ကျွန်တော်အဲ့ဒီကငိုက်တယ်
အခုတော့မမသားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်